မြန်မာရောက်အိန္ဒိယနိုင်ငံသားတွေကိုပြန်လည်ခေါ်ဆောင်မဲ့လေယာဉ်ဟာလာမယ့်ဇူလိုင်လရနေ့မှာရန်ကုန်၊လခနဌာနယ်၊နယူးဒေလီပြေးဆွဲမှတိကျပေးမယ်။အဲ့ဒီလေယာဉ်နဲ့မြန်မာနိုင်ငံသားတွေပြန်လည်နိုင်မှုကတော့မသေချာသေးပါဘူး။ဒီအကြောင်းကိုကျွန်မဆူဆူကတင်ဆက်ပေးပါမယ်ရှင်။ အိန္ဒိယလေကြောင်းလိုင်းနဲ့ဇူလိုင်လရနေ့မှာရန်ကုန်ကနေအိန္ဒိယနိုင်ငံသားတွေကိုပြန်လည်ခေါ်ဆောင်မှုအစီအစဉ်ရှိနေပြီးအဲ့ဒီလေယာဉ်နဲ့ပဲနယူးဒေလီကနေတဆင့်မိခင်နိုင်ငံကိုပြန်လာဖို့မြန်မာနိုင်ငံသားတွေမျှော်လင့်နေကြတာပါ။ဒီလေယာဉ်နဲ့ပြန်လည်နိုင်မှုအတွက်နယူးဒေလီမှာရှိတဲ့မြန်မာတန်ရုံးရဲ့ထောက်ခံစာကိုတောင်းယူနေကြပြီးလေယာဉ်လက်မှတ်ဝယ်ဖို့အတွက်စောင့်ဆိုင်းနေ ါတယ်ဒါပေမဲ့လောလောဆယ်အခုထိတော့ဝယ်လို့တော့မရသေးဘူးစောင့်ဆိုင်းတော့မှာပဲအဲတခုဆိုရင်နာသူတို့ကလေရင်လက်မှတ်ကိုဘယ်တော့မှရောင်းပေးမလဲမသိဘူးပေါ့နော်တကယ်လို့အနာဂတ်မှာရောင်းပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့ဒီမွန်ဘိုင်းကနေဒေးလီကိုလာမှာဆိုတော့ဈာထဲမှာစီစဉ်စရာရှိရာလေးတွေရာရှိသေးတယ်ခင်ဗျာဒီတမောဘွားဆင်းဖို့စာရွက်စာတမ်းနေနောက်ပြီးတော့ဒီမွန်ဘိုင်းတူဒေးလီဖလိုက်ကဘယ်တော့ရှိလဲလည်းမသိဘူးပေါ့နော်အဲ့လိုမျိုးအစင်ပြေပါမလားပေါ့အနာဂတ်မှာရောင်းမယ်ဆိုလို့ရှိရင်အဲ့ဒါတခုတော့နည်းနည်းတော့စိတ်ပူမိတယ်
အိန္ဒိယရောက်မြန်မာနိုင်ငံသားတွေကိုမေလအတွင်းမှာကယ်ဆယ်ရေးလေယာဉ်စီစဉ်ပြီးပြန်လည်ခေါ်ဆောင်ခဲ့တာ၃ချိန်မြောက်ရှိခဲ့ပါပြီ။နေရက်ပြန်နိုင်မှုအတွက်အခုထပ်ပြီးစီရင်ပေးထားတဲ့မြန်မာနိုင်ငံသားရေအတွက်ကိုတော့ပြောလို့မရသေးပေမဲ့လေကြောင်းလိုင်းရှိခဲ့ရင်လက်မှတ်ဝယ်ယူနိုင်မှုအတွက်ထောက်ခံစာထုတ်ပေးနေတယ်လို့ New Daily မြန်မာတန်ယုံကိုဆက်သွယ်ရမှာအခုလိုပြောပါတယ်။
ကျမတို့ကလေခုဆက်သွယ်လာသမျှမြန်မာနိုင်ငံသားတွေလေလက်မှတ်ဝယ်ဖို့အတွက်ကိုတော့လေကြောင်းလိုင်းကိုထောက်ခံစာလေးတွေပေါ့နော်ထုတ်ပေးနေပါတယ်ဟုတ်ကဲ့
မြန်မာအစိုးရရဲ့ COVID-19 ကာကွယ်ထိန်းချုပ်ရေးနဲ့ဆက်စပ်တဲ့ကြိုတင်ကာကွယ်ရေးဆိုင်ရာကန့်သတ်ချက်တွေကိုဇူလိုင်လကုန်အထိတိုးမြှင့်သတ်မှတ်တဲ့အထက်မှာပြည်ဝင်ဝင်ယာယီကန့်သတ်တဲ့အစီအမံတွေအားလုံးပါဝင်နေပါတယ်။ဒါပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့အထူးလေယာဉ်အစီအစဉ်တွေရှိနေသေးလို့ပြည်တွင်းကိုဝင်ရောက်မဲ့သူတွေဟာ COVID နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာရမယ်လို့ဖော်ပြထားပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်လည်ခေါ်ယူဖို့ဆောင်ရွက်ပေးနေတဲ့ကောင်စီရေးရနဲ့ဥပဒေရေးရဦးစီးဌာနကညွှန်ကြားမှုဦးအောင်ကျော်စံကလည်း VOA ကိုခုလိုဖြေကြားထားပါတယ
်။လေယာဉ်ကတော့ flight ရှိတာတော့တိတ်တာနဲ့တိတ်ကြတာတော့ဒီဘက် site ကတော့ရန်ကုန်မှာရှိတဲ့အိန္ဒိယနိုင်ငံသားတွေအဓိကပြန်ခေါ်ဖို့အဲ့ဒီမှာမှကျွန်တော်တို့ဟိုဘက်ကအလာမှာမြန်မာနိုင်ငံသားများခေါ်ဆောင်နိုင်ရမလားဆိုတဲ့အားမျိုးကိုစဉ်းစားကြရတယ်ထင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရှိမှာတော့ခုနပြန်လာမဲ့အရေးအတွက်တော့ပြန်လာခြင်းမို့ပါလားဆိုပြတာတော့ဘာလို့ကသေးသေးရှိထားသေးပါဘူးဒီနေ့အထိပေါ့နော်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးနဲ့ထိတ်ဆုံးမှရှိနေတဲ့ကမ္ဘာနိုင်ငံတွေကတော့အမေရိကန်၊ဘရာဇီး၊ရုရှားနဲ့အိန္ဒိယနိုင်ငံတို့ဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့နေ့တဝက်စီးရင်တွေအများဆုံးကူးစက်သူလူနာသစ်900ကျော်နဲ့သေဆုံးသူ18ဦးအထိရှိထားပါတယ်။အဲဒါကြောင့်တခွဲဆန်းသတ်မှုအရပိုးရိပ်လူနာ9သိန်းကျော်ရှိထားပြီးသေဆုံးသူကတော့1000ကျော်ရှိသွားပါပြီ။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။